ရာဂီမုန်နိုင်ရဲ့အချိန်ကြောင့်အခုရပိုင်းအတွက်မှာမြန်မာနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းနေရာတွေမှာစိုက်ပျိုးမြေဧကများပြားရှင်နစ်မြုပ်ပျက်စီးခဲ့ရပါတယ်။မုန်နိုင်အကျွမ်းကြံကြောင့်မြန်မာနိုင်ငံအလယ်ပိုင်းနဲ့ရခိုင်မြောက်ပိုင်းမှာထပ်မံမိုးကြီးနိုင်ပြီးမြေရေစင်တာတွေဖြစ်လာနိုင်တယ်လို့လည်းသဘောဝဘေးအန္တရာယ်နဲ့မိုးလေဝသစောင့်ကြည့်လေ့လာသူတွေကခန့်မှန်းထားကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုညာဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ။
သုံးလအတွင်းရေကြီးတဲ့တံကို2ကြိမ်နီးပါးခံခဲ့ရတဲ့ပဲခူးတိုင်းမန္တလေးတိုင်းအေရဝတီတိုင်းတွေမှာစိုက်ခင်းအများပြားပျက်စီးခဲ့ပြီးဆုံးရှုံးမှုပမာဏကိုတွက်ဆလို့မရသေးကြောင်းစိုက်ပျိုးရေးပညာရှင်တချို့ကပြောပါတယ်တချို့စဘာစိုက်ခင်းတွေကတော့ရာသီချင်းအမီပြန်စိုက်ဖို့မလွယ်ကူနိုင်ကြောင်းကံယူတန်းဒေတာတောင်သူလယ်သမားဖွံ့ဖြိုးရေးအဖွဲ့ကစိုက်ပျိုးရေးပညာရှင်တဦးကပြောပါတယ်
တချို့တောင်သူကြတော့လည်းဟောအခုပြန်ပြီးတော့မှသူတို့အချိန်ကြီးပြန်ထည့်လိုက်တယ်ပေါ့နော်အခုဒီတော့ဒီကြီးအားကမပါသေးဘူးနော်တချို့ကြတော့ဒီစကားပြန်ထည့်တာမျိုးရှိတယ်တချို့ကြလည်းမရှိဘူးတော်တော်များတော့မရှိဘူးပေါ့ဟုတ်တမျိုးနေချင်းပြောရမယ်ဆိုတနက်ပြည်မျိုးနေပေါ့နော်တနက်ပြည်မျိုးနေမှာဆိုလို့ရှိရင်တော့တော်တော်များများလွတ်တယ်ကိုပုံမှန်ရည်ကြီးနေကြနေရဆိုတော့ကြတော့တို့ကရည်ကြီးတဲ့နေရာတွေမှာတို့ကငကူကလေးကရည်တန်းခံနိုင်တဲ့ဒီလိုတန်းခံနိုင်တဲ့မျိုးတွေထည့်ထားတာမျိုးရှိတယ်ကဝါမျိုးနေမှာကကြတော့တော်တော်ကြီးဆိုးတယ်ဗျဒါကဝါဘက်တချမ်းဆိုလို့ရှိရင်ပြန်ဆိုင်လို့ကမရှိတော့လုံးလုံးပြက်စီးသွားတဲ့လေကတော့ပြန်ဆိုင်ဖို့တော့မဖြစ်နိုင်တော့ဘူးတော့ဟုတ
်စိုက်ခင်းတွေကရေကြီးလို့ပြက်စီးရတယ်လို့ရေကြီးပြီးနောက်ပိုင်းပိုးမွှားတွေကြောင့်လည်းပြက်စီးရတယ်လို့သူကဆိုပါတယ်ဇူလိုင်လအတွင်းပထမရေကြီးတဲ့ကာလမှာပဲခူးတိုင်းတစ်ခုတည်းကကျေးရွာ30နီးပါးရေနှင်းမြုပ်ခဲ့ရပြီးပဲနှမ်းနဲ့မြေပဲစိုက်ဧက2000နီးပါးပြက်စီးခဲ့ရတယ်လို့ပဲခူးတိုင်းကလေသမားတွေကပြောပါတယ်စီကောင်စီရဲ့စီမံဘဏ္ဍာဌာနကတော့တီးနှံအာမခံကြီးထားရှိဓာတုတွေကိုရော်ချင်းငွေ70ဘီလီယံကျော်ပေးသွားမယ်လို့စက်တင်ဘာလ17ရက်နေ့မှာလုပ်တဲ့ဌာနအစည်းအဝေးမှာပြောခဲ့တာပါရန်ကုန်မန္တလေးပဲခူးနဲ့အေရဝတီတိုင်းကသူတွေကိုပေးလျော်သွားမယ်လို့ပြောပါတယ်အချိန်မီပြန်ဆိုင်နိုင်ဖို့မျိုးစဘာနဲ့မြေဩဇာတွေထောက်ပံ့ပေးဖို့ဆန်စဘာအသင်းအဖွဲ့တွေကိုစီကောင်စီကတိုက်တွန်းထားပါတယ်ဒါပေမဲ့နင့်နာသွားတဲ့တောင်သူတွေသမားအကြီးအတွက်ကခံမှန်းထတာတဲ့အစမတန်ပုံများနိုင်တယ်လို့လေသမားအဖွဲ့အစည်းတချို့ကတုံ့ပြန်ထားပါတယ်။ VNN သတင်းတွေမှာတော့ယာဂီမုန်တိုင်းကြောင့်သူတို့နိုင်ငံကစိုက်ပျိုးမြေဧက63,000ကျော်ပျက်စီးသွားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ပထမရေကြီးတဲ့ဇူလိုင်နဲ့ဩဂုတ်လတည်းမှာတနင်္ဂနွေလုံးအတိုင်းအတာနဲ့ဧက3000ကျော်ပျက်စီးခဲ့ရတယ်လို့လေသမားအစုအဖွဲ့တွေကပြောနေပါတယ်။အခုလဲရေလွှမ်းမိုးတဲ့လေယာဉ်မြေအများစုကပျက်စီးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ယာဂီမုန်တိုင်းအကျဉ်းချံကြောင့်မကွေးရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရက်ပိုင်းမိုးကြီးရေရှမ်းတာတွေထပ်ပြီးဖြစ်လိမ့်အောင်မယ်လို့မိုးလေဝသပညာရှင်တချို့ကခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းအတွင်းရခိုင်ရိုးမပေါ်ကဆင်းလာတဲ့တောင်ကြီးရခိုင်ရိုးမနဲ့ပဲခူးရိုးမကြားကလှိုင်မြေရေပဲခူးရိုးမအရှိတ်ချမ်းကပဲခူးမြေရေအထူးသဖြင့်စိုးရင်ရေမအထက်ကိုရောက်နေတဲ့စစ်တောင်းမြည်ရီကပင်လယ်ဒီရီနဲ့တွေ့ဆုံမယ်ဆိုရင်မြည်ရီတက်တဲ့နှုံးမြန်လာလိမ့်မယ်လို့မိုးလေဝသလေးလာသုံးသက်သူဦးဝင်းနိုင်ကပြောပါတယ်။အခုလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြစ်တွေမှာရေရှမ်းနေကြောင်းသူကပြောပါတယ
်။ပင်လယ်ဒီရီတက်မဲ့ရက်က19ရက်နေ့ကျွန်တော်ဓာတ်ရင်းနေရာကြီးစပြီးတော့27ရက်အစမှာတူရဲဒီ23မိရှိချက်ကိုရှိတယ်အဲ့ဒီရပိုင်းအတွင်းမှာကမြေကြီးကြီးဆင်းလာတယ်ဆိုတော့ရန်ကုန်မှာဆိုလို့ရှိရင်လည်းအမိန်မိုင်းနေတဲ့ရက်ွက်ကြီးကြီးဝင်တိုင်းရဲ့အခြေအနေရှိတယ်။ဒါကတော့ရည်ကြီးတိုင်းရဲ့အခြေအနေလို့လောလောဆယ်ဟိုတွေ့နေရတဲ့အခြေအနေပါခင်ဗျာ
။ယာဂီမုန်တိုင်းတက်ရောက်မှုကြောင့်တနင်္ဂနွေလုံးမှာသေဆုံးသူ33ဦးရှိပြီးအတိမပြုတ်နိုင်သေးတဲ့ရမဲသိမ်းမြို့နယ်မိုးထီမူမိရွှေလောက်ွက်တွေထဲမှာပျောက်ဆုံးနေသူတွေရဲ့စီးရင်ကိုတော့စုံစမ်းနေတော့ပဲလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကတောင်းကြနေညာဘက်မှာကြေညာပါတယ်။ရင်းနှင်းမြုပ်တဲ့မြို့နယ်34မြို့နယ်ကလူဦးရေ23,000ကျော်ရှိပြီးကေဇေးရေးစခန်းတွေမှာပျောင်းရွှေ့ထားရတယ်လို့ပြောပါတယ်။ဒေသအသီးသီးမှာရှိတဲ့လူမှုကေဇေးရေးအဖွဲ့တွေကကောက်ယူထားတဲ့အချက်အလက်တွေအရဆိုရင်တနင်္ဂနွေလုံးမှာသေဆုံးသူ400ကျော်ရှိနိုင်ပြီးအကူအညီလိုအပ်နေသူကရရှိထားတဲ့စီးရင်ထက်အများကြီးပိုနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။